ရခိုင်ပြည်နယ်အုံတော်ချေဒုက္ခသည်စခန်းမှာမနေ့ညတုန်းကမီးလောင်ကျွမ်းလာကြောင်းလူ6ဦးသေဆုံးပြီးတော့အိမ်ထောင်စု140ကျော်ကလူပေါင်း800ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။မိသက်ဦးစီးဌာနကတော့ဒီမီးဟာပေါ်စာမီးကြောင်းလို့သတင်းထုတ်ပြန်ထားပြီးတော့မီးလောင်မှုကြောင့်ပျက်စီးဆုံးရှုံးမှုတန်ဖိုးကတော့385သိန်းလောက်ရှိနိုင်တယ်ဆိုပြီးခန့်မှန်းထားပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်။
ဟုတ်ကဲ့စစ်တွေမြို့နယ်ကအုံတော်ချေဒုက္ခသည်စခန်းဟာအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့စခန်းဖြစ်ပြီးကြာသပတေးနေ့ည7နာရီလောက်မှာစတင်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။မီးလောင်ကျွမ်းတာကြောင့်ထိခိုက်တဲ့အခြေအနေကိုရခိုင်ပြည်နယ်မိသက်ဦးစီးဌာနညွှန်ကြားရေးမှူးဦးတော်ရာကအခုလိုပြောပါတယ်
။အဖောင်မစနစ်အခန့်တီကခုနောက်ဆုံးညအသက်30နှစ်ကျောင်းလောက်သားပါဘူး။သူအိမ်ကမီးလို့မီးကျွမ်းမီးရတယ်စလောင်။လောင်တဲ့ဟာ45ပေ30စစ်ခန်းတွေတစ်ခါသမိုးဝါကတစ်ခါနေပေါ့အဲ15လုံးပါပါတယ်အဲ15လုံးမှာကအိမ်တော်စု120ရှိတယ်နောက်ယာယီတဲ20တလုံးက20တစုဆိုသူ့ပေါ်အိမ်တော်စု140တစုလူကြီးကြားမှာပေါင်းက820ဦးပေါ့လေအဲ့ဒါမြေဒုက္ခလေးဖြစ်တာပေါ့နောက်6ယောက်တည်သွားတယ်အမျိုးသားတစ်ယောက်နဲ့အမျိုးသမီး5ယောက်ဇောင်းတဲ့အချိန်ကအိတ်တဲ့အချိန်မှာလောင်နေတော့အဲ့လိုမျိုးအိမ်ရဲနည်းနည်းသူတို့ကအနေထားကြီးတက်တယ်ကြအဲ့တော့ဆိုရမှုတံမိုးရဲ385သိန်းလောက်ရှိပါတယ်
စစ်တွေမျိုးမိသားဌာနကကားနှစ်စီးနဲ့တွားရောက်ညှိတက်ရမှာတောက်ကြနေမနဲ့တနာရီလောက်မှမီးငိမ့်တက်နိုင်ခဲ့ပါတယ်ဒီမီးလောင်ကျွမ်းမှုကိုပေါ်ဆမီးလို့သတ်မှတ်ပြီးမီးစတင်လောင်ကျွမ်းတဲ့နေအိမ်ပိုင်ရှင်ကိုရေးယူထားတယ်လို့ဥတော်တာကပြောပါတယ
်ဒီနေ့ပေါ်ဆမီးကတော့ကိုမနှစ်ရှင်းလားပေါ့တွေ့ပြီပါနောက်လူတွေမှုကတော့၃လေးကာကြီးနဲ့အဲ့ဒါရဲမှာအမတ်တရေဆရာဆက်ထားပါတယ်အမှုဖွင့်ပြီးတော့
ရခိုင်ပြည်နယ်အစိုးရအဖွဲ့ကလျှက်စစ်နဲ့လမ်းပန်းဝင်ကြီးစီပင်တရားရေးဝင်ကြီးနဲ့အုပ်ချုပ်ရေးဆိုင်ရာတာဝန်ရှိသူတွေဟာမိဘဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့ပြီးကူညီထောက်ပံ့တာတွေလှုံ့ဆော်ခဲ့တယ်လို့တည်ဆုံသူတွေကိုလည်းထောက်ပံ့ငွေပေးအပ်ခဲ့ပါတယ်စီပင်တရားရေးဝင်ကြီးဦးဝင်းမြင့်ကတည်ဆုံသူတယောက်ကိုကျပ်ငွေ3သိန်းထောက်ပံ့ခဲ့ကြောင်းအခုလိုပြောပါတယ
်ကျွန်တော်တကယ်နဲ့ဘုံဆရာဆရာတော်ပြီးတော့ဟောဒီစုံနဲ့ဒီဆောက်ကိုကျက်လို့အင်းဒီတော့ဘယ်နဲ့အမိသားစုကိုဆွေးအပ်ခဲ့။နောက်ပြီးတော့စက်ပုံးတွေပေါ့နော်။ဒါကိုမိသားစုကိုစက်ပုံး140တပုံး။နောက်ပြီး140တပုံး140တပုံးကျွန်တော်ပြရပြီ။နောက်အဲ့မှာချစ်တဲ့ဦးရဲ့လိုက်။ခနေစားဆန်ကိုကျွန်တော်ပြီးတော့တန်ဖိုးထားတယ်
။ကစ်ပေါ့စ်တစ်ခုစီမှာစောင်းတွေအဝတ်စားတွေနဲ့အင်တော်စုသုံးပစ္စည်းတွေပါဝင်တာဖြစ်ပါတယ်။လောလောဆယ်မှာတော့မိဘတင့်သူတွေကိုအုံတော်ချေဒုက္ခသည်စခန်းအနီးကအစိုးရမူလရန်ကျောင်းမှာယာယီနေရာချထားထားပါတယ်